မြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေနဲ့ညှဉ်းပန်းနှိပ်စက်တပ်ဖြတ်မှုတွေအတွက်အာဏာသိမ်းစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကနေအောက်ခြေအဆင့်တပ်မှုတွေအထိဩစတြေးလျနိုင်ငံမှာတရားစွဲဆိုနိုင်ရေး NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရအနေနဲ့ကြိုးပမ်းနေတယ်လို့စစ်ကောင်စီကိုစစ်ရာဇဝတ်မှုနဲ့တရားစွဲဆိုနိုင်ရေးတူရကီနိုင်ငံမှာလည်းတရားရုံးတင်နိုင်ဖို့ပြင်ဆင်နေကြတာပါဒီအကြောင်းတွေကိုစောင့်ကြည့်လေ့လာနေတဲ့မတ်စုမွန်ကအကြောင်းစုံကိုပြောပြမှာပါရှင
်ဆရာနာသိန်းခံထားရတဲ့မြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကနေတပ်မှုတွေအထိစစ်ရာဇဝတ်မှုနဲ့ဩစတြေးလျနိုင်ငံမှာတရားစွဲဆိုဖို့ဒီလမတ်လလဲလောက်မှာပဲဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကပြင်ဆင်နေတာဖြစ်ပါတယ်။ဩစတြေးလျနိုင်ငံဆိုင်ရာ NUG ကိုယ်စားလှယ်ဒေါက်တာထွန်းအောင်ရွှေကနေတရားလိုဖြစ်နေဩစတြေးလျတရားဥပဒေအောက်ကနေတရားစွဲဆိုမှာဖြစ်ပါတယ်။ဩစတြေးလျအစိုးရရှေ့နေချုပ်ယုံကထောက်ခံရမှာဖြစ်တယ်လို့အဲ့ဒီအမှုကိုစုံစမ်းစစ်ဆေးရမယ့်အဖွဲ့ကဩစတြေးလျဖက်ဒရယ်ရဲတပ်ဖွဲ့ဖြစ်ပါတယ်။မရှိမနောက်မှာပဲစစ်ကောင်စီကိုဆေးရဇဝဲမှုနဲ့တူရကီနိုင်ငံအစ္စတန်ဘူမြို့ကအစိုးရရှေ့နေရုံမှာအမှုတင်မှုမြန်မာနိုင်ငံတာဝန်ခံမှုစီမံချက်လို့အဓိပ္ပာယ်ရတဲ့မြန်မာ Accountability Project MAP အဖွဲ့ကလည်းပြင်ဆင်နေပါတယ်မြန်မာနိုင်ငံမှာ2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ဆေးရနာတင်လိုက်တဲ့အချိန်ကတည်းကနေစလို့တိုင်းပြည်တွင်းမှာကျူးလွန်ခဲ့တဲ့ရာဇဝဲမှုတွေအထူးသဖြင့်ရေကြီးအိုင်လိုစစ်ကြောရေးစခန်းတွေမှာအာဏာသိမ်းမှုဆန့်ကျင်တဲ့ဒီမိုကရေစီအင်အားစုတွေနဲ့ပြည်သူလူထုကိုအသက်သေတဲ့အထိညှဉ်းပန်းနှိပ်စက်ခဲ့တဲ့အမှုတွေနဲ့ပတ်သက်လို့နိုင်ငံပြင်ပတရားရုံးမှာတင်တဲ့ပထမဆုံးအမှုဖြစ်ပါတယ်လို့ MAP အဖွဲ့ရဲ့ညွှန်ကြားရေးမှူးခရစ္စတိုဖာဂန်နက်စ်က VOA ကိုပြောထားပါတယ်ညှဉ်းပန်းနှိပ်စက်ခဲ့သူတွေရဲ့နာမည်စာရင်းယာတုတွေကိုလည်းတူတကီတရားရုံးကိုပို့ပေးမှာဖြစ်ပြီးနိုင်ငံတကာရဲတပ်ဖွဲ့ကသူတို့ကိုဖမ်းဆီးပေးဖို့ကိုလည်းတောင်းဆိုထားပါတယ်အခုလိုမျိုးဆီယနာတင်ခံထားရတဲ့အချိန်မှာပြည်သူတွေပေါ်မှာတရားလက်လွတ်ညှဉ်းပန်းနှိပ်စက်တပ်ဖြတ်မှုအပေါ်နိုင်ငံတကာကနေဆေးရဇဝဲမှုနဲ့နိုင်ငံအလိုက်တရားစီရင်မှုလုံထုံးလုံနည်းနဲ့အညီစစ်ကောင်စီကိုတရားစွဲဆိုနိုင်ရေးဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG အနေနဲ့ပါဝင်ဆောင်ရွက်ပေးနေပါတယ် NUG အနေနဲ့တရားစွဲဆိုနိုင်မှုအတွက်လိုအပ်တဲ့သတင်းအချက်အလက်မှတ်တမ်းတွေကိုတရားခွင်မှာတင်ပြနိုင်မှုအပြင်တက်တည်လိုက်ပေးဖို့ကိုလည်းပြင်ဆင်ထားပါတယ်လို့ NUG ရဲ့လူခွေရေးဝန်ကြီးဦးအောင်မျိုးမင်းကVOA မြန်မာပိုင်းကိုအခုလိုပြောပါတယ်
။ဟုတ်ကဲ့ကျွန်တော်တို့ Universal Jurisdiction လို့ခေါ်တဲ့သူ့နိုင်ငံလိုက်ခွင့်ပြုထားတဲ့လုံထုံးလုံနည်းရဒီလိုမျိုးစစ်ကောင်စီရဲ့အကြမ်းဖက်လုပ်ရက်ကိုတရားစွဲဖို့အတွက်ပြင်ဆင်နေတာအခြေအနေမျိုးရှိပါတယ်။ဥပမာ Australia ဆိုရင်ကျွန်တော်တို့ဘက်ကနေတိုင်ပင်ပြီးတော့ NUG ရဲ့ကိုယ်စားလှယ်တွေကပဲဥဆောင်ပြီးစွဲဖို့အတွက်လှုပ်ဆောင်တာရှိပါတယ်။အခုလိုမျိုးနိုင်ငံလိုက်လှုပ်ဆောင်တာကိုလည်းကျွန်တော်ထောက်ခံပါတယ်။အဲ့တော့အဲ့ဒီနေရာမျိုးမှာလိုအပ်တဲ့အချက်လက်တွေကိုကျွန်တော်တို့ကိုတောင်းခံလာတယ်အဲ့ဒါမျိုးဆိုကျွန်တော်တို့ကစုဆောင်းထားတဲ့ဟာကိုကျွန်တော်တို့ပေးတာရှိပါတယ်ထပ်ပြီးတော့စူးစမ်းနေတဲ့ Australia ကိစ္စမှာဆိုလို့ရှိရင်တော့အဲ့ဒီနိုင်ငံမှာရှိတဲ့ NUG ရဲ့ကိုယ်စားလှယ်ကနေဥဆောင်ပြီးတော့ဥပဒေပညာရှင်တွေကလည်းသူတို့နီးလန်းရှာမယ်အဲ့တော့လုံထုံးလုံနီးရကိုယ်တိုင်ကြုံတွေ့တဲ့သူသူတို့ကတရားစွဲရမလားဒါမှမဟုတ်သူတို့ကိုစားတရားစွဲခွင့်ရှိလားဆိုတော့ဥပဒေလုံထုံးလုံနည်းကိုတော့သူ့နိုင်ငံမှာတည်ရှိထားတဲ့ဥပဒေလုံထုံးလုံနည်းတိုင်းကျွန်တော်ဆက်လက်လုပ်ဆောင်ပါပါအဲ့တော့တကယ်လို့များကျွန်တော်တို့ကကိုယ်တိုင်စွဲလို့ရတယ်အဲ့ဒီနိုင်ငံသားတူကနေစွဲမယ်ကျွန်တော်တို့ NUG ကထောက်ပံ့ပေးဆိုလဲထောက်ရတဲ့ချက်တွေထောက်ပံ့ပေးပါတယ်ဒါမှမဟုတ်ဘဲနဲ့ကျူးလွန်မှုတွေတက်သေးလိုက်ပေးပါထွက်ဆိုချက်တွေကျွန်တော်တို့လုပ်ဆောင်ပေးပါဆိုလဲဒါမျိုးလုပ်ဆောင်သွားဖို့အစီအစဉ်ရှိပါတယ်ဗျ
မြန်မာနိုင်ငံထဲမှာအထူးသဖြင့်ချင်းပြည်နယ်၊ကယားပြည်နယ်၊စကိုင်းတိုင်း၊မကွေးတိုင်းစတဲ့ဒေသတွေမှာကျေးရွာတွေကိုဖျက်ဆီး၊အိုးအိမ်တွေကိုမီးရှို့၊လူတချို့တပ်ဖြတ်ခံရမှုနဲ့ပတ်သက်ပြီးတော့နိုင်ငံတချို့မှာစစ်ကောင်စီကိုတရားစွဲဆိုဖို့ပြင်ဆင်နေတာပါ။ဒီပေါ်မှာရွာလုံးကျွတ်မီးရှို့ခံခဲ့ရတဲ့စကိုင်းတိုင်းပလဲမြို့နယ်နှောရိုးရွာကပြည်သူတို့ကနင့်နာခဲ့ရသူပြည်သူတွေအတွက်တရားမျှတမှုရကြေမာတယ်လို့ VOA ကိုအခုလိုပြောပါရစေ။
ကျွန်တော်တို့နောက်ဆုံးတွင်ဒီအိုးအိမ်တွေလုံးကမီးရှို့နေထိုင်မှုရအတွက်အများကြီးတောက်ခဲ့ရတယ်လို့အရာဆုံးဆုံးမှုလည်းလည်းနောက်ဆုံးတရားဥပဒေဖြစ်ရှင်းပြီးဒီကနေ့နောက်ပြီးတော့ဒီနောက်ဆုံးကနှိုးလို့ဆိုတဲ့အတိုင်းသာရွာသားကြီးက PDF ဆိုတာမရှိတော့ပဲဘာမှမလုပ်တဲ့ရွာလဲသူတို့ကဒီအလားတက်မီးရှို့တာပဲအဲ့ဒါဆိုတော့တရားဥပဒေနဲ့သူတို့ထိုက်တန်တဲ့အပြင်နဲ့နောက်ဆုံးတွင်အနေထားတစ်ခုရောက်တော့ကျွန်တော်တို့လုပ်ပေးစီကျင်တယ်ကကျွန်တော်တို့ရွာတွေဒါခံစားရတာဆိုတော့နောက်ရွာတွေဆက်မဖြစ်အောင်လုပ်ရနောက်ရွာတွေလည်းသူတို့နောက်ဆုံးတွင်အဲသူတို့ကျွန်တော်တို့ကြားနေရတယ်ဗျာအဲဒေဝါရီထက်ရှုမယ်နောက်ဆိုရွာရီမှာကြံတဲ့အိမ်တွေထက်ရှုမယ်ဆိုလူတွေကမနေရတော့ဖြစ်နေပါတော့ဒါလူတွေရဲ့စီမံကိန်းပလန်ဆိုတာဒီအဲ့မှာအဲဆိုတော့အဲ့ဒီကိစ္စမျိုးတွေနောက်မှဖြစ်အောင်ကျွန်တော်တို့ကနိုင်ငံတကာအနေနဲ့နောက်ဆုံးတော့တာပီးစီကျွန်တော်ပေါ့ဗျာ ကျွန်တော်ကတော့ထိုက်တန်နဲ့နောက်ဆုံးမယ်မြစ်တန်ပေါ့ဗျာနောက်ဆုံးမယ်ထိုက်တန်နဲ့နှစ်နာချင်းပေါ့ဗျာသူတို့အနေနဲ့နောက်ဆုံးမယ်ထိုက်တန်နဲ့မြစ်တန်နဲ့ထိုက်တန်နဲ့နှစ်နာချင်းတော့ရွာသေးဘူးပြန်ပြီးစီးချင်တယ်ကျွန်တော်သူတို့အနေနဲ့ဒီလူမဆန်တဲ့လုပ်ရက်တွေကိုနောက်ဆုံးမယ်ရက်ပြီးခါမှာနောက်ဆုံးမယ်ပြောလို့တဲ့ပြင်မှုကျူးလွန်ထားတဲ့ပြင်မှုတွေကိုလည်းတောင်းယူမှုတောင်းဆန်မှုပြန်လုပ်ပေးဖို့ကျွန်တော်တို့ကလောင်းဆိုးချင်တယ်
စကိုင်းတိုင်းဘက်မှာစစ်ကောင်စီတပ်ရဲ့တိုက်ခိုက်မှုကြောင့်ကျေးရွာတွေနေအိမ်တွေမိရှုဖျက်ဆီးခံရလို့အသက်လူပြေးခဲ့ရတဲ့စစ်ရှောင်းပြည်သူတွေကပြည်သူတူဦးကတော့
ကိုယ်ရောမှတင်လို့ရှိရင်နားရောတော့ဘာမှလည်းနားမလဲဘူးအေးချမ်းချမ်းပဲနေကျင်တာပေါ့သမီးရဲ့အဖိုးလိုလဲနားလည်းမလဲတဲ့အခါကျတော့ကိုကတော့ကိုယ်လုံးကိုလှုပ်ကိုယ်စိုက်ပြီးကိုယ်လှုပ်ကိုယ်နွားရှိတဲ့ဟာထွန်းရဲ့စတော့ပဲဒါပဲနေကျင်တာပေါ့
ဒီလိုပြည်သူတွေထဲမှာအေးချမ်းတည်ငြိမ်စွာနေလိုသူတွေရှိသလိုဆရာနာရှင်အမြင့်ပြတ်ချေမုံရေပြည်သူတွေဟာရရလက်နဲ့ဆွဲကင်တိုက်ပွဲဝင်သွားဖို့ဆန္ဒရှိသူတွေလည်းရှိပါတယ်
ဆီဆက်ပြီးကျွန်တော်တို့မှနေထိုင်နဲ့မရှိတော့တဲ့အနေအထားဆိုကျွန်တော်တို့ကဆီဆက်ပြီးတော့ကျွန်တော်တို့ကတော့ဒါကာကွယ်ရေးတပ်တွေနဲ့ပူးပေါင်းပြီးတော့ကျွန်တော်တို့ကတော့သူတို့မကြမချင်းတိုက်မယ်ဆိုတဲ့စိတ်နဲ့မျိုးဝေးသွားတော့တာဗျ
ဒီလိုနိုင်ငံတကာမှာတရားစွဲဆိုသလိုမြန်မာနိုင်ငံထဲမှာရောစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့ညှဉ်းပန်းနှိပ်စက်မှုကိုခံရတဲ့ပြည်သူလူထုဘက်ကစစ်ကောင်စီကိုတရားစွဲဆိုနိုင်ခွင့်ရှိပါသလားပြည်သူတွေကိုမတရားပုံမှန်မျိုးစုံနဲ့တရားစွဲဆိုထောင်ချနေတဲ့စစ်အုပ်ချုပ်ရေးကာလမှာတော့စစ်ကောင်စီကိုတရားပြန်စွဲနိုင်ဖို့ဆိုတာလမ်းစာမမြင်ဘူးလို့မြန်မာနိုင်ငံရှိနေမြောက်ကိုရဲ့ဥက္ကဋ္ဌရှေ့နေကြီးဦးကြည်မြင့်ကဆိုပါတယ
်တို့ဆိုလမ်းစာလုံးဝပိတ်တယ်နော်တရားဥပဒေပြစ်စက်ကလုံးဗမာပြည်မှာအခုချိန်မှာပြောဖို့အချင်းခါမသင့်သေးဘူးဟိုဘယ်လိုပြောမလဲဆိုတော့တရားဥပဒေဆိုတာကိုဒီစရာပြက်လုံးလို့ဖြစ်နေရပါတော့နော်အခုအမှုတွေစီးရင်နေတာသုံးပြန်နေတာတုံနေတာတွေကဥပဒေမျက်စိနဲ့ကြည့်ရင်တော့တုံညပဲလုံးဝတုံညပဲနော်နိုင်ငံတော်မှာလူရဲမှုတွေမတိမ်မှုတွေခိုးမှုတွေလူသတ်မှုတွေပိုးပြီးတော့များလာစရာရှိတယ်ခိတိရောအရေးယူပါလဲမဟုတ်တော့ဘူးအတရားသူယုံနေရလဲခင်ဗျာဒီလိုနိုင်ငံတော်အစိုးရကနေပြီးတော့လှုပ်လို့နစ်နာတဲ့အခါတွေကိုလှုပ်မယ်ဆိုရင်မလေးတရားသူကြီးကအမလေးဆိုပြီးတန့်ပဲချမှာအခုချိန်မှာတော့အခါခွင့်မတင်သေးဘူး NGO တွေ CSO တွေကြီးဟောဖြစ်ပြတူရေးပြီးတော့ပို့ထားကိုလည်းတင်တာကိုကြီးမှာတင်တာတစ်ခါဖန်းခံနေအောင်ပဲလုံလုံးကြုံထားမင်းယူတွေကတော့ပို့ထားပါဗျာနိုင်ငံတကာခုံရုံးတွေမှာအဖွဲ့အစည်းတွေမှာဒါစကားပြောတဲ့အခါကျတော့ NGO အစိုးရတွေအထောက်ကူတွေရတာပေါ့
ဒါကြောင့်ဆက်ကောင်စီရဲ့လက်ချက်နဲ့အသက်ဖြတ်ခံထားရသူတွေဖမ်းဆီးခံထားရအချိန်တွင်မတရားညှဉ်းပန်းနှိပ်စက်ခံရသူတွေအပါအဝင်အိုးအိမ်တွေကိုမိရှို့ဖျက်ဆီးခံရတာအကြမ်းဖက်ဥပဒေနဲ့အာဓမသိမ်းဆီးခံရတာစသဖြင့်ပြည်သူတွေအနေနဲ့မိမိတို့အပေါ်စစ်ကောင်စီဘက်ကကျူးလွန်ခံရမှုတွေကိုလည်းအချိန်နေရာတတ်တည်ထောက်ထားအပြည့်အစုံနဲ့ NUG အမျိုးသားညီညွတ်ရေးအစိုးရထံကိုတိုင်ကြားပေးပို့နိုင်ပါတယ်လို့ NUG လူခွေဝင်ကြီးကတိုက်တော်ပါတယ်
။တဦးတယောက်ချင်းအနေနဲ့ကြုံတွေ့ရတဲ့အဖြစ်အပျက်တွေကိုကျွန်တော်တို့ဒီလူခွေရေးဝင်ကြီးဌာနရဲ့ page မှာဒါမှမဟုတ်ရှင် Facebook အကောင့်မှာကျွန်တော်တို့လာရောက်ပေးပို့လို့ရပါတယ်။နောက်တစ်ခုကတော့ကျွန်တော်တို့အဲ့ဒီမှာဒီတိုင်ကြားမှုရစက်သွေးလမ်းကြောင်းတွေကျွန်တော်တို့ဖွင့်ထားရှိပါတယ်။ NUG ကိုလည်းတိုက်ရိုက်တိုင်ကြားလို့ရတယ်။လိုအပ်ရင်လိုအပ်တယ်လို့ပြန်ပြီးတော့ကျွန်တော်ပြန်မြောက်မင်းမြတ်နာ WIWM လို့ခေါ်တဲ့ရန်နေရာကိုလည်းကျွန်တော်တို့ပေးပို့တာရှိရယ်။နောက်တစ်ခါဒီကိစ္စတွေကိုခုနလိုတရားရုံးတွေမှာလိုအပ်ရင်လိုအပ်တယ်လို့ကျွန်တော်တို့ကတက်တည်ထောက်ထားဖြစ်အသုံးပြုဖို့အတွက်ပေးပို့တဲ့အစီအစဉ်ဖြစ်ပါတယ်ခင်ဗျာ။လှုပ်ဆောင်ထားပါတယ်။
ဆရာနာသိမ်းခံထားရတဲ့မြန်မာနိုင်ငံတဝန်းအခုချိန်ထိဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရတဲ့တောင်းနဲ့ချီတဲ့စစ်ပြေးဒုက္ခသည်တွေပြည်သူတွေဟာအခက်အခဲစိန်ခေါ်မှုမျိုးစုံနဲ့ရင်ဆိုင်နေရပါတယ်စစ်ကောင်စီဘက်ကတော့တိုင်းဒေသကြီးနဲ့ပြည်နယ်တချို့မှာအကြမ်းဖက်အဖွဲ့စည်းလို့စစ်ကောင်စီဘက်ကပြောဆိုထားတဲ့အဖွဲ့တွေဘက်ကနေအိမ်တွေကိုမိရှို့တာစစ်တပ်အားပေးအစိုးရသတင်းပေးဆိုပြီးပြည်သူတချို့တပ်ဖြတ်ခံရတာရှိကြောင်းတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကနေနေ့စဉ်လိုသတင်းတပ်ပုံတွေနဲ့သတင်းထုတ်ပြန်ပါတယ်အခုလိုတိုင်းပြည်မှာတရားဥပဒေစိုးမိုးမှုနယ်မြေတည်ငြိမ်အေးချမ်းရေးနဲ့အများပြည်သူအသက်အိုးအိမ်စီးစိမ်လုံခြုံမှုတွေဟာဆရာနာတိန်ထားတဲ့ကာလမှာအလိုအမင်းကိုအနေရကြီးတဲ့အနေထားရောက်နေပြီဆိုတာကိုလည်းနိုင်ငံတကာနဲ့အကူအညီပေးဖွဲ့စည်းတဲ့နိုင်ငံရေးပါတီတွေဘက်ကစိုးရင်ကြောင့်ကြေညာချက်တွေထုတ်ပြန်ထားပါတယ်ရှင်